အမေရိကန်ပြည်တော်စုဟာအာရှပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေရဲ့ထောက်ခံမှုကိုအတင်းအဓမ္မရယူပြီးတော့တရုတ်အစိုးရနဲ့ရန်တိုက်ပေးဖို့ကြိုးစားနေတယ်လို့တရုတ်ကာကွယ်ဝန်ကြီးကစွပ်စွဲလိုက်ပါတယ်။တရုတ်နိုင်ငံဟာဒေသတွင်းမှာမတည်ငြိမ်မှုတွေကိုဖန်တီးနေတယ်လို့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ကရှန်ဂရီလာလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမတိုင်ခင်တရက်ကစွပ်စွဲလိုက်တဲ့အပေါ်မှာတရုတ်ကာကွယ်ဝန်ကြီးဘက်ကပြင်းပြင်းထန်ထန်ဝေဖန်ပြီးတော့ပယ်ချလိုက်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာရှိတဲ့နိုင်ငံတွေနဲ့အတူနိုင်ငံလုံးပါဝင်တဲ့အကျိုးတူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကအလေးပေးပြောကြားလိုက်တာဟာတရုတ်နိုင်ငံကိုဂျောင်းထဲကိုတွန်းပို့ဖို့ကြိုးစားတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောပါတယ်။နိုင်ငံစုံဝါဒအသွင်ရောင်ဆောင်ပြီးဗဲနိုင်ငံကမှသူတို့ရဲ့ဆန္ဒတွေကိုတခြားနိုင်ငံတွေကိုပေါ်ဆောင်ခိုင်းတာဒါမှမဟုတ်တခြားနိုင်ငံတွေကိုအနိုင်ကျင့်တာတွေမလုပ်သင့်ဘူးလို့သူကပြောပါတယ်။တရုတ်နိုင်ငံဟာသူတို့ရဲ့စစ်တပ်ကိုခင်မိလာအောင်အလင်းမြန်လှုပ်ဆောင်ပြီးတော့ဒေသတွင်းမှာသူတို့ရဲ့ဩဇာလွှမ်းမှုနဲ့ရည်မှန်းချက်တွေကိုချက်ထွင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မကြာသေးခင်ကပဲတရုတ်ဟာဆော်မွန်ကျွန်းစုနိုင်ငံနဲ့လုံခြုံရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့ပြီးတော့အဲ့ဒီသဘောတူညီချက်ကြောင့်တရုတ်နိုင်ငံဟာပစိဖိတ်ဒေသတွင်းမှာသူတို့ရဲ့ရေဒါစခန်းချလာနိုင်တယ်လို့အတော်များများကစိုးရိမ်နေကြပါတယ်ခင်ဗျာ။